ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့မှာအလုတ်ကင်ရှာဖွေလိုတဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်ကနေတဆင့်အခုရက်ပိုင်းနေ့စဉ်လိုအစုလိုက်အပြုံလိုက်ဝင်လာနေကြဆဲဖြစ်ပြီးဂျွန်လ၂ရက်နေ့ကပရာချုခီရီပြည်နယ်မှာအထောက်အထားမဲ့မြန်မာ80ကျော်ဖမ်းဆီးခံရပြီး၂ရက်အတွင်းမြန်မာ100ကျော်ဖမ်းဆီးခံရပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားပါတယ်
ထိုင်းနိုင်ငံထဲကိုအလုတ်ကင်ရှာဖွေဖို့လာကြတဲ့မြန်မာတွေနဲ့ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံထိသွားပြီးအလုတ်လုတ်ကင်ကြမဲ့မြန်မာတွေဟာထိုင်းမြန်မာနယ်စပ်တွေကနေအဆက်မပြတ်ဝင်ရောက်လာနေဆဲဖြစ်ပြီးဂျွန်လ၂ရက်နေ့မှာတော့ပရာချုခီရီကန်ပြည်နယ်ထဲမှာမြန်မာ80ကျော်အဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနိုင်ငံမှာတစ်ဖက်မှာတရားဝင် MOU လမ်းကြောင်းနဲ့အမှုမြန်မာလူသားတွေနှကောင်ကျော်တင်သွင်းနေသလိုပဲအခြားဘက်မှာလည်းအဲ့ဒီကပုံမှုများပြားတဲ့ပမာဏရှိတဲ့တရားမဝင်နေဆက်ချက်ကျော်မှုအရက်ခေါ်နေတော့ခိုးဝင်မှုတွေကတနေ့ချပုံများများလာပါတယ်အခု2020နှစ်ဂျွန်လာထဲမှာဆိုရင်ထိုင်းတောင်ပိုင်းပရာချော့ခီခန်ပြည်နယ်ကိုယ်ဆိုင်ကြီးရွာနဲ့ကော့လက်ကြီးရွာကခုမှအဲ့ဒေါ်ဆက်မှာပေါ့ဗျာအဲ့ကြီးရွာဒေါ်ဆက်နှစ်နေရာမှာမြန်မာ83ယောက်ဖမ်းဆီးရပါတယ်။ယောက်ျားလေး65ယောက်နဲ့မိန်းကလေး18ယောက်ဖြစ်ပါတယ်။အဲ့ဒါဂျွန်လ2ရက်နေ့မှာဖမ်းဆီးရတာပါ
။ဖမ်းဆီးခံရတဲ့မြန်မာတွေဟာလူကုန်ကူးတဲ့ပွဲစားတွေကိုအခကျင်းဝင်အများပြပေးရပြီးမြန်မာပြည်မှာအိနေချန်တွေရောင်းချပေါင်နှံလာနဲ့အတိုးများစွာပေးပြီးငွေချေးလာကြတဲ့သူတွေကများပါတယ်။အခုဆိုရင်လူပွဲစားတွေကိုပေးရတဲ့ငွေချေးကမြန်မာကျပ်ငွေ18သိန်းလောက်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ3000လောက်ထိပေးပြီးလာခဲ့ကြတာလို့လည်းဆိုပါရယ
်သူတွေကရခိုင်ပြည်နယ်တို့တဝဲတို့ပဲခူးတို့မော်လမြိုင်တို့အီယာီတိုင်းတို့ဘက်ကနေလာကြတဲ့သူတွေဒီထိုင်းနိုင်ငံကိုတရားမဝင်လာရဖို့အတွက်ဘတ်2000ခွဲရနေပြီးတော့3000ထိပေးရပါတယ်ဒါပေမဲ့သူတို့တွေကသူ့အထက်မှာတချို့ဟာမလေးရှားတိအလုပ်သွားလုပ်ဖို့အတွက်ရည်ရွယ်ချက်ရှိကြပါတယ်အဲ့တော့ဖမ်းဆီးခံရတဲ့သူတွေကိုကျွန်တော်တို့ဥပဒေအရအရေးယူဖို့အတွက်ပရာဂျိုခီကန်ပြည်နယ်မှာရှိတဲ့ခရွန်ဝမ်ဆိုတဲ့မြို့နယ်ဒေသခံကိုပို့ဆောင်ထားပါလေဗျ။ဂျွန်လ၂ရက်နေ့မှာဖမ်းခံတာပါ
။အခုဆိုရင်ဂျွန်လ၁ရက်နေ့နဲ့၂ရက်နေ့တွေမှာဖမ်းဆီးခံရသူမြန်မာ100ကျော်ရှိတယ်လို့လည်းသူကဆိုပါတယ်
။တခါတည်းမှာပဲဂျွန်လ၁ရက်နေ့မှာလည်းထိုင်းနိုင်ငံမြောက်ပိုင်းမဲအောင်ဆောင်ပြည်နယ်ထဲမှာမနေ့ဝီစီဝီလင်းအချိန်မှာတရားမဝင်မြန်မာ26ယောက်ဖမ်းခံပါလေဗျ။ကျွန်တော်တို့မဲဆောင်တဲ့ဒီမဲမကြားတွေကကြီးရောက်တဲ့ကနေပြီးတရားမဝင်ရောက်လာတဲ့သူတွေကိုသက်ဆိုင်ရာကျွန်တော်လဝကရဲရဲနေသားဆောင်ရပူပေါင်းပြီးတော့ဖမ်းဆီးလိုက်ပါတယ်အဲ့ဒါကြောင့်မလို့ဂျွန်လ1ရက်နဲ့ဂျွန်လ2ရက်2ရက်အတွင်းမှာပဲတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တဲ့မြန်မာ124ယောက်ဖမ်းခံပါတယ
်ပြီးခဲ့တဲ့2021ခုနှစ်ထဲမှာအထောက်ထားမဲ့နိုင်ငံသားသလူသမား6000ကျော်ဖမ်းဆီးခံရတယ်ဆိုပြီးရှေ့ပြောင်းလို့တမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်2022ခုနှစ်ထဲမှာလည်းအထောက်ထားမဲ့မြန်မာတွေတောင်ကနန်းနဲ့ဖမ်းဆီးခံရပါတယ်ဒီလိုအဖမ်းဆီးတွေရှိနေပေမဲ့ထိုင်းမြန်မာနယ်စပ်အသီးသီးကနေနေ့စဉ်အစုလိုက်အပြုံလိုက်ဝင်ရောက်လာနေဆဲဖြစ်ပါတယ်ရှင်